ဘုရင်ကပေးသခါတွင်ပြစ်မှုကျူးလွန်သူတွေကိုအပြစ်ပေးရေးယူနိုင်ရေးနိုင်ငံတကာတရားစီရင်ရေးလုပ်ငန်းစဉ်တွင်လည်းပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလူ့ခွင့်ရမဟာမင်းကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်တယ်လို့မြန်မာအစိုးရဖွဲ့တဲ့ရခိုင်စုံစမ်းရေးကော်မရှင်တွေ့ရှိချက်တွေကိုလူသိရှင်ကြားမထုတ်ပြန်တာဟာစုံစမ်းစစ်ဆေးမှုရဲ့မှန်ကန်ဖြောင့်မတ်မှုကိုတန်တရားဖြစ်စေတယ် ရိုဟင်ဂျာရီရဲ့ခွင့်ရချင်းနေဆွေးနွေးပွဲမှာရိုဟင်ဂျာရီရဲ့ခွင့်ရချင်းနေဆွေးနွေးခဲ့ကြတာတွေတဲကကောင်းတော့ပြင်ပြပေးပါမယ်ကျမတင်ကြီးထိုက်ပါ
အင်္ဂါနေ့ဆွေးနွေးဖို့ရှိနေချိန်မှာပဲစခိုင်းကြီးနယ်ဂူရာပြည်မှာလူအစုလိုက်အပြုံလိုက်မျက်မှန်ထားတဲ့အမှုနဲ့ပတ်သက်ပြီးစစ်တပ်အရာရှိကြီးတို့အရာရှိတို့နဲ့တခြားစစ်သည်တို့ကိုစစ်ခုံရုံးကပြစ်ဒဏ်ချပါတယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပါတယ်ကျူးလွန်တဲ့ပြစ်မှုကြားတင်တဲ့ပြစ်ဒဏ်နဲ့ဘယ်သူတွေကကျူးလွန်တယ်လဲဆိုတာကိုတော့ဖော်ပြမထားပါဘူးကုလသမဂ္ဂလူ့ခွင စိုးရကိုတိုက်တွန်းထားပါတယ်
This commission's independence and the credibility of its investigation has long been in doubt.
မြန်မာစိုးရကဖွဲ့စည်းဆောင်ရွက်တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE က2019ခုနှစ်အကြမ်းဖက်မှုများဆိုင်ရာအစီရင်ခံစာကိုအစိုးရထံတင်ထားပြီးဖြစ်ပေမဲ့အစိုးရဘက်ကမထုတ်ပြန်တာကြောင့်စုံစမ်းစစ်ဆေးရေးရဲ့ယုံကြည်စိတ်ချရမှုအပေါ်မှာတန်တရာဖြစ်စီပါတယ်။ဒါကြောင့်အစိုးရဘက်ကဒီအစီရင်ခံစာကိုထုတ်ပြန်ဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကတိုက်တွန်းသွားတာပါမြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးဂျီနီဗာခြေဆိုင်ကုလသမဂ္ဂရုံးအတွက်မြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကတော့ရခိုင်မြောက်ပိုင်းပြည်ပခါအတွင်းစုံစမ်းတွေ့ရှိချက်တွေကိုလူသိရှင်ကြားမထုတ်ပြန်ရတဲ့အကြောင်းရင်းကိုတော့ခြေပမသွားပါဘူးဒါပေမဲ့လည်းကျင့်ဖို့ကျွလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူဆောင်ရွက်လို့တဲ့စိတ်ဆန္ဒရောဆောင်ရွက်နိုင်တဲ့အစွမ်းအစာရောရှိတယ်လို့ပြောဆိုသွားပါတယ်
။ The domestic justice system of a country must be respected.
နိုင်ငံရဲ့ပြည်တွင်းတရားစီရင်ရေးစနစ်ကိုလေးစားရမယ်။ဒီနှစ်ဇန်နဝါရီလကတင်သွင်းတဲ့ ICOE အစီရင်ခံစာအရရာဇဝတ်မှုများစုံစမ်းစစ်ဆေးအရေးယူရေးအဖွဲ့ကိုဖွဲ့စည်းထားပြီးဖြစ်တယ်လို့တမရဘက်ကလည်းစုံစမ်းစစ်ဆေးရေးလုပ်နေတယ်လို့ပြောဆိုသွားတာပါ။ရိုဟင်ဂျာပြည်ပခန့်မှာတာဝန်ရှိသူတွေကိုဖော်ထုတ်အပြစ်ပေးအရေးယူနိုင်ဖို့အတွက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဘက်ကဆက်ပြီးတော့ဆောင်ရွက်မယ့်အစီအစဉ်တွေကိုဥရောပသမဂ္ဂ EU ဘက်ကမေးမြန်းခဲ့တာမှာတော့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးက
There has been strong international action to advance the accountability agenda.
ICC, ICC တို့ကတာဝန်ယူမှုတာဝန်ခံမှုရှိရေးဆောင်ရွက်နေကြသလိုကုလသမဂ္ဂစုံစမ်းရေးယန္တရား IIMM ကလည်းတက်တည်အထောက်အထားတွေကိုစုဆောင်းနေတာကြောင့်နိုင်ငံတကာရဲ့ခိုင်မာအကောက်နဲ့ဆောင်ရွက်မှုတွေရှိနေပြီဖြစ်ပြီးမြန်မာဘက်ကပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းသွားတာဖြစ်ပါတယ်။နောက် Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ဘက်ကတော့
The OIC therefore urges Myanmar first to immediately end all targets.
ရိုဟင်ဂျာတွေအပေါ်မှာပြစ်မှတ်ထားအကြမ်းဖက်လုပ်ရက်တွေကိုမြန်မာဘက်ကချက်ချင်းရပ်ဖို့လွတ်လပ်စွာကူးလူတော်လာခွင့်ပြုဖို့နိုင်ငံတကာတရားရုံး ICJ ကချက်မှတ်ထားတဲ့ကြားပြတ်စီမံချက်တွေကိုမြန်မာဘက်ကအပြည့်အဝလိုက်နာဆောင်ရွက်ဖို့နိုင်ငံတကာတရားစီရင်ရေးမှာပူးပေါင်းဆောင်ရွက်ဖို့တောင်းဆိုသွားပါတယ်။စခိုင်းပြည်နယ်ထဲမှာလက်ရှိတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်မှာခိုလုံနေသူတွေဒေကင်းလုံချုံမှုဂုံတိတ်ခါရှိရှိစန္ဒအလျောက်ထားမြေပြန်ရေးပို့ပြီးတော့အခက်တွေ့သွားစေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးကထောက်ပြပါတယ်။ဂျီနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကတော့ဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခတွေရာနဲ့ချီပြီးသူတို့သဘောနဲ့သူတို့ပြန်လာနေတယ်လို့တုံ့ပြန်သွားပါတယ်။ဒါပြလက်ရှိရခိုင်ပြည်နယ်တွင်အင်တာနက်ပိတ်ပင်ထားတာတွေဟာဆိုရင် တရင်သားတွေကြားမုံတင်းမှုလုံဆော်တာတွေကိုတားဆီးနိုင်ဖို့ဖြစ်တယ်။နောက်ဘုံထောင်ဖောက်ခွဲတာတွေအဝေးလေးစနစ်နဲ့မြေမြုံမိုင်းတွေအသုံးပြုတာကိုတားဆီးဖို့ဆောင်ရွက်တာလို့လဲပန်မကြီးဦးကျော်မိုးထွန်းကပြောဆိုသွားပါတယ်ရှင်။